ဆန်ပြည်နယ်အတွင်းအရဲသားတချို့ကိုတပ်မတော်သားတချို့ကဖမ်းဆီးနှိပ်စက်စစ်ဆေးနေရတဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံရုံးဝင်ကြီးဌာနကလည်းပြစ်မှုချိုးဖောက်ကြောင်းထင်ရှားလို့ရှိရင်တည်စဲဥပဒေစည်းမျဉ်းစည်းကမ်းတွေနဲ့အညီရေးယူသွားမယ်ဆိုပြီးတော့ဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုလိုပြစ်မှုကျူးလွန်သူတွေကိုထိထိရရအပြစ်ပေးမှသာဒီလိုလူခွင့်ချိုးဖောက်မှုတွေကိုတားဆီးနိုင်လိမ့်မယ်ဆိုပြီးတော့လူခွင့်အဖွဲ့တွေကလည်းထောက်ပြကြပါတယ်။ဒီအကြောင်းပြည်စုံကိုကိုအောင်အောင်ကတင်ဆက်ပေးပါမယ်။
ရှမ်းပြည်နယ်အတွင်းကဒေသခံတိုင်းရင်းသားအချို့ကိုတပ်မတော်သားတချို့ကကိုရီးလက်ရောက်ရိုက်နှက်နေတဲ့ဗီဒီယိုမှတ်တမ်း Facebook စာမျက်နှာမှာမေလ28ရက်နေ့မနက်တနားရီလောက်ကစတင်ထွက်ပေါ်လာတာပါတယ်လီဖုန်းနဲ့ရိုက်ကူးထားတယ်လို့ယူဆရတဲ့ဗီဒီယိုအွန်လိုင်းမှာပြန့်နှံ့ခဲ့ပြီးနောက်အခုလိုပြစ်မှုကျူးလွန်သူတွေကိုဖော်ထုတ်ဖို့ကြိုးပမ်းနေပြီးတည်ဆဲဥပဒေနဲ့အညီရေးယူသွားမယ်လို့တပ်မတော်ကောက်ကွယ်ရေးဦးစီးချုပ်ရုံးကရောနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကပါသတင်းထုတ်ပြန်ထားပါတယ်ဘလို့ပုံစံမျိုးနဲ့စုံစမ်းစစ်ဆေးသွားမလဲဆိုတာကိုနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစော်ထေးကအခုလိုရှင်းပြပါတယ်
အဲ့လိုမျိုးတမောသားတယောက်ကဒီလိုမျိုးပြစ်ဒဏ်ကျူးလွန်နေဆိုရင်အဲတပ်ဆိုင်ရာစစ်ဘက်ဆိုင်ရာဥပဒေရအရေးကြီးတဲ့ဒီလိုမျိုးဟိုအရက်ဘက်မှာလည်းရက်ဘက်ဆိုင်ရာရက်ဘက်ကျောင်းရာအဆက်ဆက်တယ်ဆိုရင်တော့အရက်ဘက်တရားဝင်တွေ့တယ်ဒါဟိုကျွန်တော်တော့မှာဒီတိုင်းဟိုဥပဒေနဲ့ရက်နဲ့အရေးကြီးဆန်းတဲ့သူတွေအများကြီးရှိခဲ့တယ်
နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အချို့ကဒီဖမ်းဆီးနှိပ်စက်မှုနဲ့ပတ်သက်လို့ထိထိရောက်ရောက်အရေးယူဆောင်ရွက်ပေးဖို့တောင်းဆိုပြီးရဲအနေနဲ့အကြမှာတမရဘက်ကရောအစိုးရဘက်ကပါအခုလိုသတင်းထုတ်ပြန်လိုက်တာပါ45 rights လူ့ခွင့်ရေးအဖွဲ့ကလည်းမေလ28ရက်နေ့ကကြေညာချက်ထုတ်ပြီးဖမ်းဆီးနှိပ်စက်ခံရသူတွေဗမာဖမ်းဆီးချုပ်နှောင်ခံထားရတယ်ဆိုတာနဲ့သူတို့တွေရဲ့လုံခြုံရေးအတွက်အာဏာပိုင်ရဲ့အနေနဲ့စုံစမ်းစစ်ဆေးပေးဖို့အမှုဆောင်ညွှန်ကြားရေးမှူးချုပ် Matthew Smith ကပြောပါတယ
် Soldiers from Light Infantry Division 88effectively torturing
ကျမ88ကစစ်သားတွေဟာလက်နောက်ပြန်ကြိုးချီခံထားရတဲ့ရွာသားတွေကိုပြင်းပြင်းထန်ထန်နှိပ်စက်နေတာပါဗီဒီယိုထဲမှာတော့သူတို့ဟာတခုခုကိုစစ်ဆေးနေပုံပါဒါကြောင့်အာဏာပိုင်တွေအနေနဲ့ဒီကိစ္စကိုအမြန်ဆုံးစုံစမ်းစစ်ဆေးပြီးပြစ်မှုကျူးလွန်တဲ့တပ်ဖွဲ့ဝင်တွေကိုအပြစ်ပေးအရေးယူဖို့ပါ
16မိနစ်ကြာဗီဒီယိုထဲမှာလက်ပြန်ကြိုးတုပ်ပြီးဖမ်းဆီးခံထားရတဲ့အရဲဝဲအမျိုးသားအချို့ကိုယူနီဖောင်းဝတ်ထားတဲ့တပ်မတော်သားတချို့ကမျက်နှာကိုခြေထောက်နဲ့ကန်ပါရိုက်တဲ့အပြင်စစ်တမ်းခမောက်နဲ့မျက်နှာကိုရိုက်နှက်နေတာကိုတွေ့ရပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံ Facebook စာမျက်နှာမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွေကဖမ်းဆီးရမိတဲ့အကြမ်းဖက်တောင်းကျမ်းသူ၄ဦးဆိုပြီးတော့အဲ့ဒီဖမ်းခံရသူတွေကိုရည်ညွှန်းပေါ်ပြထားပါတယ်။ TNLA တောက်အောင်တပ်ဖွဲ့ပြန်ကြားရေးတာဝန်ခံဘုံမှုမာရဲကျော်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးစုံစမ်းနေစေဖြစ်ကြောင်းပြောပါတယ်။
လို့ဘယ်ဖြစ်ပြီလဲအမဘလောဆိုတာပြောတဲ့အတိုင်းလို့ကြားရတယ်အဲဒါကခုနကလည်းကြားရတယ်ဒါပေမဲ့ဘယ်နာမဆိုလဲကျွန်တော်လည်းလက်မီးကြည့်နေတော့မယ်ပြောမစတော့ဒီဟာအယက်ဝတ်ဖြစ်တယ်ကျွန်တော်လည်းအမြင်ကျွန်တော်အမြင်ပေါ့နော်သူတို့ဒီမှာလည်းဘာမှမပါဘူးပြင်းသူတို့ကကျူးတဲမှပြန်ရဲ့တယ်ဘာမှဟိုကလည်းမရှိတဲ့လူအဲ့လိုညီမနေဆက်တာလည်းတဘာဝတော့မကြဘူး
ဖမ်းဆီးစစ်ဆေးနေတဲ့သူတွေထဲမှာတော့မြမတက်မတော်လက်မောင်းအမှတ်တစိတ်တက်ဆင်ထားသူတက်မတော်သားတချို့နဲ့ပြည်သူစစ်လို့ယူဆတဲ့သူတွေပါဝင်ပါတယ်အခုနောက်ပိုင်းမှာတက်မတော်အနေနဲ့တက်ဖွဲ့ဝင်တွေရဲ့လူခွင့်ချိုးဖောက်မှုဖြစ်စဉ်တွေအပေါ်အရေးယူဆောင်ရွက်မှုတွေရှိလာပေမဲ့ဘလို့ပုံစံနဲ့အရေးယူတယ်လဲဆိုတာကိုပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်ဖို့လူကြောင်းထောက်ပြသူကကချင်ငင်းရဲကွန်ရက်ကဒေါ်ခွန်ကြပါ
အခုလောလောဆယ်ထိကတော့ဒီတရားစီရင်ရေးမှာတက်မတော်ကကျူးလွန်တာနဲ့ပတ်သက်လို့ရှင်အများရန်ဒီစစ်ဥပဒေအရပဲစစ်စီကံအရပဲတိုင်းပြည်ဖြစ်စင်တာဖြစ်တဲ့အတွက်ကြောင့်ပွင့်လင်းမြင်သာမှုမရှိတဲ့အတွက်ကြောင့်သတဘလို့အတိုင်းသာဖြစ်ဒီတရားမျှတမှုကိုခြားပြေးပေးမလဲဆိုတာမသိပါဘူးရှင်အဲမိစ္ဆာမျိုးမျိုးလည်းကောင်မှာ80ရက်နေ့တော့ပြတ်တက်ခံရတဲ့ကိုအောင်ကိစ္စရောပြီးလို့ရှင်တော့ဒီ2015ဧပြီလ13ရက်မှာဒီမင်းသူမိသားအံခံခဲ့ရတဲ့ဒီအဲနုံလန်းကျေးရွာက93ရက်အရွယ်အပါကြီးရဲ့ကိစ္စရောဒီနှစ်ခုစလုံးမှာတော့ပြင်းမြင့်သောဆက်စီမှုမရှိတဲ့အတွက်ကြောင့်မလို့ကျမတို့အနေနဲ့အရသာဆုံရုံးကိုပြန်ရဖို့ကြိုးစားနေတယ်လည်းဖြစ်ပါတယ်
လုံခဲ့တဲ့သတင်းပတ်တုန်းကပဲကချင်ပြည်နယ်မန်စီမြို့နယ်အတွင်းကစစ်ဘေးရှောင်ကေဂျီစကမ်းမှာခိုးလုံနေတဲ့ကချင်မျိုးသား၃ဦးတပ်ဖြတ်ခံခဲ့ရပါသေးတယ်။သူတို့ကိုအစိုးရစစ်တပ်ကဖမ်းဆီးသွားပြီးနောက်ပျောက်ဆုံးသွားတာဖြစ်ကြောင်းဒေသခံတွေကပြောပါရယ်။ဒီကိစ္စအပေါ်မှာလည်းတပ်မတော်သားတွေပါဝင်ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးသွားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါရယ်ခင်ဗျာ။